မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းဟာအချိန်ရော့မသွားသေးပဲရောဂါပိုးကူးစက်မှုနဲ့တိုက်ဆုံမှုနှုန်းဟာများပြားနေစေဖြစ်ပါတယ်။ကျန်းမာရေးနားကစားဝန်ကြီးဌာနကဒီနေ့၈နာရီထုတ်ပြန်တဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 18,523 ခုကိုစမ်းသပ်စစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 6,801 ယောက်ကိုတွေ့ရှိခဲ့ကြောင်းဖော်ပြထားပါတယ်။ဒါပြန်လွန်ခဲ့တဲ့24နာရီအတွင်းမှာပဲတေဆုံးသူအရေအတွက်ဟာ319ဦးရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံမှာ variant of concern VOC 3မျိုးဖြစ်တဲ့ alpha beta delta အပြင် variant of interest ထဲမှာတစ်မျိုးဖြစ်တဲ့ kappa စုစုပေါင်း4မျိုးတွေ့ရှိထားကြောင်းဘိုကူးဆက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်ခင်ခင်ကြီးကသူမရဲ့ Facebook မှာလည်းရေးသားထားပါတယ်။ COVID ကာကွယ်ရေးအတွက်ဆက်လက်ထိန်းချုပ်ဟန်တားနိုင်ရေးအတွက်ဆိုပြီးတော့သာသင်ကျောင်းတွေကိုဇူလိုင်လ26ရက်နေ့ကနေဩဂတ်လ8ရက်နေ့အထိနှစ်ပတ်တာအရာကြီးဆက်ပြီးတော့ပိတ်ထားမယ်လို့လည်းဒေါခင်ခင်ကြီးကပြောပါတယ်။အခုလိုယောဂါပိုးကူးစက်တည်ဆုံးသူတွေနိုင်ငံတော်ဝန်ကမြို့နယ်တော်မြမြမှာဖြစ်ပေါ်နေတာကြောင့် stay at home မလိုအပ်ပဲနေရင်ကနေအပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတဲ့ဒီထုတ်ပြန်ထားတဲ့မြို့နယ်ပေါင်းလဲ60ဝန်းကျင်ရှိလာပြီဖြစ်ပါတယ်ခင်ဗျာ။